ကနေဒါနိုင်ငံမှာနိုင်ငံရေးခုလုံးငွေလျှောက်ထားတဲ့တချင်ကလင်းပြန်ပေးဆွဲခဲ့သူကုတန်းစုရဲ့လျှောက်လွှာကိုကနေဒါနေဆက်ဒေသလုံခြုံရေးဌာနကမနေ့ဇွန်လ19ရက်နေ့ကပယ်ချလိုက်ပါပြီ။သူ့အနေနဲ့မြန်မာနိုင်ငံကိုပြန်ဖို့ပြင်ဆင်ခြင်းတင်း၄ဘက်ကနေ6ဘက်ထိအချိန်ပေးထားပါတယ်။ဒါပေမဲ့ကုတန်းစုရဲ့ရှေ့နေကတော့ဒီအမှုကိုအယူခံဝင်မယ်လို့ပြောဆိုပါတယ်။အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကုတန်းစုဟာရဲရင်ဆိုတဲ့အမည်နဲ့ရက်တီဟာနဲ့အတူတနင်္သာရီတိုင်းမြိတ်မြို့ကနေရန်ကုန်ကိုပြန်သားမဲ့မြမလေချောင်းပိုင်လင်းပြန်တစင်းကို1989ခုနှစ်မှာထန်းနိုင်ငံကိုပြန်ပေးဆွဲသားခဲ့သူဖြစ်ပါတယ်။သူဟာ1996ခုနှစ်မှာပညာတော်သင်အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့ပေမဲ့လေရင်ပြန်ပြန်ပေးဆွဲခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်ကသူ့ကိုနေထိုင်ခွင့်မပေးတာကြောင့်ကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာရောက်သွားပြီး2003ခုနှစ်ဒီဇင်ဘာလမှာနိုင်ငံရေးခုလုံးဝင်လျှောက်ထားခဲ့ပါတယ်။ဒါပေမဲ့ကနေဒါအစိုးရကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲအခုအချိန်ထိနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တာပါ။ဇွန်လ19ရက်နေ့မှာတော့ကနေဒါနယ်စပ်လုံခြုံရေးဌာနကသူ့ရဲ့နိုင်ငံရေးခေလွန်ခွင့်လျှောက်ထားချက်ကိုပယ်ချလိုက်ပြီးဖြစ်ကြောင်းကိုတန်းစိုးက VOE ကိုအခုလိုပြောပြပါတယ်
။အခုကပေါ့ဆိုဒီမြန်မာနိုင်ငံပြန်ပို့လို့ရှိရင်ဒီလူတယောက်ကိုပြန်ပို့လို့ရှိရင်ဟိုမှာဒီလူတို့ကရောက်မရ risk ရှိမရှိသိတယ်ဗျာ။အဲ့ဒီဥစ္စာမှာသူတို့ကမြင်တာပေါ့ဆိုကျွန်တော်မြန်မာနိုင်ငံပြန်လို့ရှိရင် risk မရှိဘူးပေါ့နော်။အဲ့လိုမြင်တဲ့အတွက်ကျွန်တော်application တင်လာတဲ့ဥစ္စာကိုသူညှိဆုံလိုက်တယ်ပေါ့အခု officer ကတော့ကျွန်တော်အနေနဲ့ထွက်ပြေးမှာမဟုတ်ဘူးဟိုပုံခုံနေမှာမဟုတ်ဘူးလို့ယူဆတဲ့အတွက်မဖားဘဲနဲ့ပြန်လုပေးလိုက်တယ်ပြီးလို့ရှိရင်သူကတော့ကြိုပြောလိုက်တယ်ပုံမှန်ဆိုလို့ရှိရင်၄ဘက်နဲ့၆ဘက်လောက်ကြားထဲမှာဒီ travel document တို့ passport တို့လေနလမ်းမကိစ္စအားလုံးစီစဉ်ပြီးတတ်တယ်ပေါ့ကျွန်တော်ကိစ္စကြရင်လည်းကြာရင်ကြာမယ်ပေါ့ဆိုတော့ကျွန်တော်မှာ travel document တို့ဘာလို့မရှိလို့ passport တို့ဘာလို့မရှိလို့တချို့တွေကြတော့ passport တို့ဘာလို့ရှိတာပေါ့ဆိုတော့ပုံမြင်တယ်ပေါ့အဲ့ဒါပဲ
ကိုတန်းစိုးရဲ့ရှင်းနေကတော့အခုဆုံးဖြတ်ချက်ကိုတရားရုံးမှာဒေသစံတော်ချုပ်အင်္ဂါနေ့မှာအယူခံဝင်မယ်လို့ပြောပါတယ
်ကျွန်တော်ရှင်းနေရတော့တင်းသွားပြီးတော့သူကတော့တရားရုံးမှာတော့ပြောအယူခံဝင်မပြောတာပဲသူကတော့ကျွန်တော်တော့ပြောပါတယ်အယူခံဝင်တာဘာညာတော့မလိုပါဘူးလို့ပြီးတော့မတူပြောတာပါဆိုတော့မင်းအတွက်ကိုမစဉ်းစားနဲ့ဒါမြန်မာနိုင်ငံအတွက်စဉ်းစားဆိုလိုရောဆိုတော့မြန်မာနိုင်ငံမှာမင်းအခုပြန်သွားမယ်ဆိုရင်မင်းကသူတို့မြင်လိုက်တဲ့အတိုင်းဒီကတော်တော်များများပြန်လို့ရဆိုတော့မင်းထောက်ခံလိုက်တဲ့ပုံစံဖြစ်သွားတယ်အခုကတရားရင်တွားချင်းပါဒီမြန်မာနိုင်ငံမှာကြောင်းနေပေမဲ့ဒီအချိန်ကြီးမကောင်းသေးတော့ဒီဘက်က advice တွေပြန်လို့ရှင်တိတ်မဖြစ်ဘူးဆိုတာငါတော့ပြမလို့နောက်ပြီးလို့ရှင်နောက်ဖြစ်လာမယ်ဘယ်လိုခေါ်မလို့မြန်မာတွေဒီဘက်မှာရှိတဲ့မြန်မာတွေအတွက်လည်းနမူနာဖြစ်အောင်လို့ငါပြင်တာအဲ့တော့ပြောရကျွန်တော်မင်းကတော့စဉ်းစားပါတကယ်လို့တင်မယ်ဆိုတော့အဲသူ့ဘက်သူဘယ်လိုပဲ you can တင်မတင်တင်ဒီ deportation officer ကလည်းသူကလည်းသူ့လိုသူ့လိုရမှာပေါ့ deportation officer စီ decision ချတဲ့ဆုံးဖြတ်ချက်ချတဲ့အရာရှိမဟုတ်ဘူးချရတဲ့ဆုံးဖြတ်ချက်ကိုမူတည်ပြီးတော့သူကဒီတိုက်ပြန်နေဒီလူကိုရှုံ့ဆော်တဲ့လူတစ်ယောက်ကိုထုတ်ဖို့ပေါ့သက်ဆိုင်ရာတာဝန်နဲ့ဆက်သွယ်ပြီးတော့လက်မှတ်ယူတာတော့ခီးတော်ခွင့်လက်မှတ်ယူတာလုပ်တဲ့လူပေါ့နော်အဲ့တော့ကျွန်တော်ဇူလိုင်လ၄ရက်နေ့ကျတော့တူရမယ်ပြန်ပြီးတော့ပြီးလို့ရှိရင်တို့ဟိုမြန်မာတိုင်းရုံးကိုဆက်သွယ်မယ်ထင်တယ်ဒီကျွန်တော်ဒီဟိုကတောင်းဖို့အဲ passport ပုံစံမျိုးပေါ့နော်ဒီ deportation officer အနေနဲ့ကဒီဒီနှစ်တုံးမဲ့အရာရှိအနေနဲ့သူ့မှာဟိုကတာဝန်အဲ့ဒီတရားရုံးမှာတင်ထားလို့ဒီတရားရုံးကနေပြီးတော့အမိန့်ချတဲ့ဒီဆောက်အောင်မယ်ဆိုတဲ့ဥစ္စာမျိုးသူ့မှာကျုံ့နောက်ထားဥစ္စာလည်းမရှိဘူးတရားရုံးကဘလောက်ပဲတင်တယ်ဒီကြားထဲမှာပို့လိုက်လို့လည်းရတယ
်ကနေဒါနယ်စပ်ဒေသလုံခြုံရေးဌာနကအခုလိုဆုံးဖြတ်ချက်ချလိုက်တဲ့အတွက်သူ့ကိုမြန်မာနိုင်ငံပြန်ပို့ရေးလုပ်ငန်းစဉ်တွေကိုကနေဒါအစိုးရဘက်ကမကြခင်စတင်တော့မှာဖြစ်ပါတယ်။ကိုတန်းစိုးအနေနဲ့မြန်မာနိုင်ငံကိုဘလောက်မြန်မြန်ပြန်ရမလဲဆိုတာကတော့သူ့ရှိနေရဲ့တရားရုံးမှာရှောက်ထားချက်ဘလောက်အထိထိရောက်အောင်မြင်မလဲဆိုတာအပြင်ကနေဒါနိုင်ငံမှာရှိတဲ့မြန်မာတန်ယုံကသူ့မြန်မာနိုင်ငံပြန်လာရေးအတွက်ဘလောက်မြန်မြန်လှုပ်ဆောင်ပေးမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ
်။ဒီအော်တိုဝါမှာရှိတဲ့မြန်မာတန်ယုံကနေသူတို့ကျွန်တော်ကိစ္စနဲ့ပတ်သက်ပြီး passport ထုတ်ပေးနိုင်နိုင်တယ်ဆိုတဲ့ရှင်တော့ညံ့လာပေါ့သူကကျွန်တော်ကိစ္စအထုတ်ပြနေတယ်မြန်မာနိုင်ငံလှောက်မရမယ်ဆိုရင်တည်းနည်းနည်းတော့ကြာမှာပေါ့
သူအနေနဲ့ကတော့အခုအချိန်မှာမြန်မာနိုင်ငံကိုပြန်လို့တဲ့ဆန္ဒမရှိသေးပေမဲ့ကနေဒါအစိုးရကပြန်ပို့မယ်ဆိုရင်တော့မဖြစ်မနေပြန်ရတော့မှာဖြစ်တယ်လို့ကိုတန်းစိုးကပြောပါတယ်ဒါပေမဲ့လည်းကနေဒါအစိုးရရဲ့ဒီဆုံးဖြတ်ချက်ဟာသူတယောက်တည်းအတွက်မဟုတ်ဘဲရှစ်လေးလုံးအရေးတော်ပုံကစလို့မြန်မာနိုင်ငံဒီမိုကရေစီရေလှှရှားမှုမှာပါဝင်ခဲ့သူအားလုံးကိုပါဓာတ်ရိုက်တက်ဆိုင်နေတဲ့ဆုံးဖြတ်ချက်အဖြစ်ရှုမြင်ကြောင်းကိုတန်းစိုးကပြောပါတယ်
ကျွန်တော်တော့ပေမာကြောက်တာတော့ထောင်ကြခံပါတော့ကျွန်တော်မကြောက်ပါဘူး။ဒါပေမဲ့အမှန်တရားတွေဆုံးရှုံးသွားမှာတော့ကြောက်တာပေါ့။အမှန်တရားဆိုတာလဲစွန့်လို့စွန့်စားသွားတဲ့လူတွေအများကြီးရှိတယ်။လက်ရှိတဲ့စွန့်လို့စွန့်စားနေတဲ့လူတွေအများကြီးရှိတုံးပဲ။အမှန်တရားတွေမပေါ်ဘဲနဲ့ဒါကြောက်သွားမှာကြောက်တော့ဒါပါပဲ။နော်။အဲ့ဒါကျွန်တော်တိတ်ခါကြာဆိုတာအလုံးတိတ်ခါကြာတဲ့ပုံစံမျိုးဖြစ်မှာ။အဲ့ဒါပဲဆိုရင်။အရေးကြီးတာပေါ့ဆိုကျွန်တော်ဖြစ်စေချင်တာက ကျွန်တော်ကိစ္စမဟုတ်ဖဲနဲ့အားလုံးအတွက်လုံခြုံမှုမရှိသေးတာ။နောက်ပြီးအထူးသဖြင့် highlight လုပ်ချင်တာကဥပမာဒီပြည်တိုင်းပြည်မှာသက်ဆိုင်ရာဆိုတာ legislation ထုတ်ပေးတယ်ဥပဒေပြဋ္ဌာန်းပြီးတော့ဒီလိုတွေပြန်လာဖို့လုပ်တယ်ပေါ့။မြန်မာနိုင်ငံမှာရှိကောမရှိသေးတာ။မရှိရသေးကြောင်းရင်းရတယ်မြန်မာနိုင်ငံမှာအဲဒေါ်စုတို့အစိုးရအနေနဲ့လည်းလောက်ကန်ရတယ်ခက်ခက်ခက်ပါလိမ့်မယ်
။ကိုတန်းဆိုလိုပဲကနေဒါအစိုးရရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီရေးလှုပ်ရှားမှုမှာပါဝင်ပြီးပြပမှာနေထိုင်ကြသူအားလုံးနဲ့သက်ဆိုင်နေတယ်လို့အမြင်ရှိသူနောက်တူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာနေထိုင်တဲ့မြမဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူလည်းဖြစ်ကိုတန်းဆိုကနေဒါနိုင်ငံမှာနိုင်ငံရေးခွန်လွန်ခွင့်ရရှိရေးအတွက်ဥဆောင်လှုပ်ရှားနေသူတဦးလည်းဖြစ်တဲ့ကိုအောင်မိုးပါသူကကိုတန်းဆိုကိစ္စအတွက်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုထံအထိစာရေးအကြောင်းကြားသွားဖို့ပြင်ဆင်နေတယ်လို့ပြောပါတယ်
ကိုယ်သားဆိုတော့ကျွန်တော်တို့အကုန်လုံးဒီဖေကရဲဘော်တွေအကုန်လုံးစေတလုံးရဲဘော်တွေအကုန်လုံးကကူရတယ်ပေါ့နော်ဒီကနေဒါကြီးမှမဟုတ်ဘူးသူရဲ့တခြားသူငယ်ကြီးတွေဖြစ်တဲ့ဩစတြေးလျတို့ထိုင်းတို့အဲနောက်ဒီယူရိုကသူငယ်ကြီးတွေနောက်ဒီ US ကသူငယ်ကြီးတွေအကုန်လုံးကဝိုင်းကူကြပါတယ်ကိုကျွန်တော်တို့ကနေဒါကတော့အဓိကပေါ့နော်ဒီအဓိကကနေဒါတွေကနေဒါသူငယ်ကြီးတွေကအဲသူရဲ့ကိစ္စကိုသူအနေနဲ့အခုချိန်မှာအဲဆင်းလို့ရမယ့်ကိစ္စတွေကိုကျွန်တော်တို့အကုန်လုံးကတတ်နိုင်ပြီးဝိုင်းလုံကြဖို့ကျွန်တော်တို့အစီအစဉ်ရှိပါတယ်။အဲ့တော့အခုသူတို့ဒီနေသားလူချို့ကြီးဌာနနေပြီးတော့အမိတ်ချလိုက်တဲ့ဟာကကျွန်တော်တို့ဘာလို့လို့မရတော့ဘူးဗျ။ကျွန်တော်တို့လုံနိုင်တာကဒီကကနေဒါဝကြီးချုပ်ကိုကျွန်တော်တို့ဓာတ်ရိုက်အတန်ပေါက်အောင်ပေါ့ကျွန်တော်တို့ရဲ့စန္ဒာတွေအတန်တွေပေါက်အောင်ကျွန်တော်တို့ကြိုးစားနေပါတယ်။အဲ့လိုအနေအထားတစ်ခုရှိပါတယ်။ကိုတန်းဆိုးအနေနဲ့အခုကျွန်တော်တို့ဒီတကယ်ကြီးတရားအနေအထားဆိုတာချင်းပေါ့သူလုံးဆောင်ခဲ့တဲ့ဟာကဒီစေပြေလို့ရေးအခင်းကိုနော်ဒီဒီမိုကရေစီတောင်းဆိုမှုလုံးဆောင်မှုကဘာတိအောင်မိမောင်းထိုးပြသွားတာလေအဲဆိုတော့ပြီးတော့နောက်တစ်ခုကသူပြန်ပို့လိုက်တဲ့ဟာကကျွန်တော်တို့ဒီဟိုအတိုင်းဝိုင်းတစ်ခုတည်းဒီစေပြေလို့ဟိုဂျင်နရေးရှင်းတစ်ခုအတွက်ကိုတစ်ခုလုံးအတွက်ကိုသူကအကျိုးဝင်နေတယ်ဗ
ျကနေဒါနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအသီးသီးမှရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကကိုတန်းဆိုးကိုနိုင်ငံရေးခလုံးဝင်ပေးဖို့ကနေဒါအစိုးရနဲ့လွတ်တော်အမတ်တွေထံလက်မှတ်ထိုးတောင်းဆိုလှုပ်ရှားခဲ့ကြပါတယ်။ဒါအပြင်ကနေဒါအောက်လွတ်တော်ဒုဥက္ကဋ္ဌလည်းဖြစ်ကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ကလည်းသူ့ရဲ့နိုင်ငံရေးခလုံးဝင်လျှောက်ထားမှုကိုထောက်ခံကြောင်းပြောကြားမှုပါတယ်။ကိုတန်းဆိုးအနေနဲ့မြန်မာနိုင်ငံပြန်ရေးအတွက်ပြင်ဆင်ကြိမ်သတင်းပတ်၄ဘက်ကနေ၆ဘက်အထိကနေဒါနယ်ကြားဒေသလုံခြုံရေးဌာနကအချိန်ပေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရှင်းနေကတရားရုံးမှာရှောက်ထားမှုကထွက်လာမဲ့အဖြစ်အပေါ်မူတည်ပြီးအဲ့ဒီတတ်မှတ်ချိန်နဲ့ပိုကြာကောင်းကြာနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ကနေဒါမှာရှိတဲ့မြန်မာတန်ရုံးကသူ့မြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်နိုင်ငံကူးလက်မှတ်ဒါမှမဟုတ် travel document လို့ခေါ်တဲ့ခရီးသွားလက်မှတ်ဘလောက်မြန်မြန်ထုတ်ပေးမလဲဆိုတဲ့အပေါ်မှာလည်းမူတည်နေတယ်လို့ကိုတန်းဆိုးက VOA ကိုရှင်းပြခဲ့ပါတယ်ခင်ဗျာ။